အခုတော့တိုင်းရင်သတင်းလွှာလှည့်ရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေဝါတွေကိုမြန်မာအစိုးရကပြန်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီ ANP ကကန့်ကွက်ခဲ့ပါတယ်မွန်ပြည်သက်ပါတီထိန်းချုပ်နေမြေအတွင်းမှာအင်အား90နီးပါးခန့်ရှိတဲ့တင့်မောင်ကိုဂိုင်းတစ်ခုကိုပါတီတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းခဲ့ရဆိုတာနဲ့ရခိုင်မျိုးသားပါတီအစည်းအဝေးကနေပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေဘွားတွေကိုမြန်မာအစိုးရကပြန်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီ ANP ကကန့်ကွက်ကြောင်းသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလ25ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့အဲ့ဒီကြေညာချက်မှာအကြမ်းဖက်မှုအပြီးဘင်္ဂလားကိုထွက်ခွာသွားသူတွေထဲမှာအကြမ်းဖက်သမား4000ခန့်ပါဝင်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီအကြမ်းဖက်သမားတွေကိုဘင်္ဂလားအစိုးရကဖမ်းဆီးပြီးတော့မြန်မာဘက်ကိုလွှဲပြောင်းပေးဖို့လိုအပ်နေတယ်လို့ပြန်လည်နေရာချထားမဲ့မောင်တော်တောင်ပိုင်းဟာလည်းပင်လယ်ကမ်းခြေဖြစ်တဲ့အတွက်အကြမ်းဖက်သမားတွေအလွယ်တကူဝင်ထွက်နိုင်တဲ့နေရာဖြစ်တဲ့အလျောက်နိုင်ငံတော်လုံခြုံရေးကိုအလေးထားရမှာဖြစ်တယ်လို့ဖော်ပြထားပါတယ်ဒါအပြင်ဒေသခံတွေရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုကာကွယ်ဖို့အတွက်လုံခြုံရေးစခန်းတွေကိုလည်းအကြမ်းဖက်သမားတွေအလွယ်တကူအန္တရာယ်မပြုနိုင်အောင်နေရာချထားပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဘင်္ဂလားဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေဘွားတွေကိုဒီလ23ရက်နေ့မှာပထမတုပ်အနေနဲ့ဥပဒေနဲ့အညီငခူရနဲ့တောင်ပြိုလက်ဝဲမှာလက်ခံမှာဖြစ်ပြီးလဘိုးခေါင်နေရာကိုတော့ကြားစခန်းအဖြစ်သတ်မှတ်ထားတယ်လို့ဒီလ10ရက်နေ့ကဝန်ကြီးချုပ်ဧကမမမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံစဉ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောဆိုခဲ့ပါတယ်
။မွန်ပြည်နယ်ရေးမြို့နယ်မှာရှိတဲ့မွန်ပြည်တပ်ပါတီရဲ့ထိန်းချုပ်နယ်မြေတွင်မှာအင်အား90နီးပါးကရှိတဲ့တစ်မှောက်ကိုဂိုင်းတစ်ခုကိုမွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်တွေကဇန်နဝါရီလ12ရက်နေ့23ရက်နေ့တွင်မှာဖမ်းဆီးထိန်းသိမ်းရမိတယ်လို့မွန်ပြည်တပ်ပါတီဗဟိုစာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီတစ်မှောက်ကိုဂိုင်းကဘူဒိုစာကားတစ်စီးနဲ့တစ်ဆွဲစင်နေလက်ကန်တစ်ခွဲလွှတ်ဆွဲတဲ့နဲ့သူခုတ်လှဲပြီးတစ်တန်ချင်းသံဆောင်ကဖန်းစီရမိတယ်လို့ပါတီစိတ်ပိုင်းခေါင်းဆောင်သူကပြောပါရယ်အဆိုပါဖန်းစီရမိထားတဲ့တစ်မောင်ကိုဂိုင်းအလုပ်သမားတွေဟာတောင်ငူဒေသနဲ့အေယာဝတီတိုင်းဒေသကြီးကလာရောက်သူတွေဖြစ်ပြီးတစ်မောင်ကိုဂိုင်းခေါင်းဆောင်တဲ့အဖွဲ့တွေကိုဆက်လက်ရှာဖွေပို့ဆုပ်သွားမယ်လို့မွန်ပြည်တပ်ပါတီခေါင်းဆောင်တွေကဆိုပါရယ်ရေးသဝဲအဝေးပြေးမော်တော်ကားလမ်းရှေ့ဘက်ချမ်းမွန်ပြည်တပ်ပါတီဗဟိုဌာနချုပ်ဝန်းကျင်ဒေသတဝိုင်းမန်အောင်တောင်ရှိဘက်တစ်တော့ဧရိယာတွင်းမှာ2020ခုနှစ်ကတည်းကမွန်ပြည်တပ်ပါတီကနေတစ်ထုတ်လုတ်ခွေကိုပိတ်ပင်တားမြစ်ခဲ့ပါတယ
်။ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ဗဟိုအစည်းအဝေးတစ်ရက်ကိုအခုလဇန်ပိုင်းကပန်ဆန်းဌာနချုပ်မှကျင်းပရမှာထိပ်ပိုင်းခေါင်းဆောင်တွေထပ်မံတိုးချဲ့ခန့်အပ်ခဲ့ပါတယ်။အစည်းအဝေးကိုဇန်နဝါရီလ10ရက်ကနေ23ရက်နေ့အထိကျင်းပခဲ့တာပါ။အစည်းအဝေးမှာပြင်ပဆက်ဆံရေးဌာနကြီးမူကြောက်ကော်အန်းနဲ့ဥက္ကဋ္ဌကြီးဥပောက်ယူချန်းရဲ့ညီဖြစ်တဲ့ဥပောက်ယူလျန်းကို UWSA ရဲ့ဒုဥက္ကဋ္ဌနှင့်နဲ့ဒုဥက္ကဋ္ဌ3အဖြစ်ခန့်အပ်လိုက်ပါတယ်။ဒါအပြင်ဥက္ကဋ္ဌကြီးဥပောက်ယူချန်းရဲ့သူတွေဖြစ်တဲ့ပေါ့အိုင်ရုံးကိုတပ်မဟာ318မူပေါ့အိုင်ပန်းကိုတပ်မဟာ468မူအဖြစ်ဆက်လက်ခန့်အပ်ထားတယ်လို့လည်းဝတ်သက်ဖွဲ့အရာရှိတညက်ကပြောပါတယ်။ဝတ်သက်ဖွဲ့ရဲ့ဥက္ကဋ္ဌကြီးဥပောက်ယူချန်းနဲ့ဒုတိယဥက္ကဋ္ဌဦးရှောက်မြင့်လျန်းရဲ့နေရာကိုတော့အပြောင်းလဲမရှိခဲ့ပါဘူး။
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မှာကြေးရွာအုပ်ချုပ်ရေးမှူးတွေပြန်လည်ရွေးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ရုံတော့အုပ်ချုပ်တဲ့နေရာတွေမှာဆိုရင်ညှိနှိုင်းလှုပ်ဆောင်ဖို့ KNU ကကရင်မျိုးရာစည်းရုံးကနေအသိပေးလာတဲ့ပုံမှာကရင်ပြည်နယ်နယ်လုံးဝန်ကြီးကလက်မခံကြောင်းပြန်လည်ကန့်ကွက်ခဲ့ပါတယ်။အုပ်ချုပ်ရေးမှူးပြန်လည်ရွေးချယ်တာဟာ2008အခြေခံဥပဒေအရဆောင်ရွက်တာဖြစ်ပြီးအုပ်ချုပ်ရေးပန်းကိုဝင်ရောက်ဆက်ဖက်ရှင်းမလုပ်ဖို့ကရင်ပြည်နယ်နယ်လုံးဝန်ကြီးဗိုလ်မှူးကြီးမျိုးမင်းလန်ကကန့်ကွက်စာမှာဖော်ပြထားပါတယ်။နေမြေမတတ်မှတ်နိုင်သေးတဲ့အချိန်မှာအောက်ခြေတွင်ငင်းပွားမှုရှိအောင်မှဖြစ်ပြီး အခုကိစ္စဟာအောက်ခြေချင်းချင်းညှိနှိုင်းဆောင်ရွက်လို့ရနိုင်တယ်လို့ KNU ထိန်းချုပ်နယ်မြေဝင်းရင်းမြို့နယ်ဥက္ကဋ္ဌစောမောင်ရွှေကပြောပါတယ်
ကယင်းနီအမျိုးသားတိုးတက်ရေးပါတီ KNPP တပ်ဖွဲ့ဝင်3ဦးနဲ့အယက်သား2ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်မှုနဲ့တရားစွဲဆိုခံထားရတဲ့ကယင်းနီတပ်မကအဖွဲ့ဝင်5ဦးကိုဇန်နဝါရီလ12ရက်နေ့ကကယားပြည်နယ်လွယ်ကော်မြို့မြို့နယ်တရားရုံးမှာအမိန့်စီရင်ချက်ချမှတ်လိုက်ပြီးလို့ကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကပြောပါတယ်တရားရုံးကနေတံငွေ3တောင်းပြစ်ဒဏ်ချမှတ်ခဲ့ပေမဲ့လည်းတံငွေမဆောင်နိုင်တဲ့အတွက်ထောင်ဒဏ်ရက်20ကျခံခဲ့တယ်လို့တရားရုံးမှာတက်ရောက်နားထောင်သူတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ရခိုင်မျိုးသားပါတီ ANP ဗဟိုဌာနချုပ်မှာအစည်းအဝေးတစ်ခုကိုကျင်းပခဲ့ရမှာရခိုင်ပြည်နယ်နိုင်ငံရေးအခြေအနေပါတီတွင်းကိစ္စတွေနဲ့ရှေ့လုပ်ငန်းစဉ်တွေအပြင် ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာနဲ့ပတ်သက်တဲ့ကိစ္စတွေကိုပါဆွေးနွေးခဲ့ကြပါတယ်ဒီအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရခိုင်မျိုးသားပါတီအစည်းအဝေးမှာ ANP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာနဲ့ပတ်သက်ပြီးဆွေးနွေးဆုံးဖြတ်ခဲ့ကြတဲ့အခြေအနေကိုပါတီအတွင်းရင်းမှုဦးထွန်းအောင်ကျော်ကအခုလိုပြောပါတယ
်ဥက္ကဋ္ဌဒေါက်တာအေးမောင်ရဲ့သူ့ဖြစ်လာအပေါ်မှာစာတမ်းက20ကျောင်းတက်ပါတယ်ဒေါက်တာအေးမောင်အရင်နဲ့အစိုးရတင်နေတဲ့ဆွေးပြပေးနေအချိန်ကြီးစဉ်းစားဖို့အချိန်တစ်ခုအတိုင်းအတာတစ်ခုပြီးပြင်းနေတယ်ဆိုပြီးတော့အနောက်ပြင်ကြတဲ့အတွက်ကျွန်တော်တို့ဒေါက်တာအင်မောင်ရဲ့လူခွဲ့တော်ကိုဘာမှမဆုံးဖြတ်ပေးနဲ့အချိန်အတိုင်းအတာတစ်ခုပြီးပြေးသွားပါတယ်ခင်ဗျာ
အစည်းအဝေးကိုဇန်နဝါရီလ4ရက်ကနေ9ရက်နေ့ထိကျင်းပခဲ့ကြပြီးရခိုင်ပြည်နိုင်ငံရဲ့အခြေအနေနဲ့ရခိုင်အမျိုးသားနိုင်ငံရဲ့ခြေလုံးငန်းဆိုင်ပါတီကြိတ်လိုက်ခိုင်မာရေးနဲ့ပါတီတည်ဆောက်ရေးဘင်္ဂလီတွေကိုပြန်လည်နေရာရှာထားရေးကိစ္စနဲ့ပတ်သက်တဲ့သဖို့ထအပါဝန်ပြည်ထောင်စုညီချမ်းရဲ့ညီလာခံကိုတားရောက်တာနဲ့ပတ်သက်တဲ့အကြံပြုချက်တွေကိုအဓိကထဆွေးနွေးခဲ့ကြတာပါဒေါက်တာအေးမောင်ကတော့သူ့ဖကပါတီနဲ့ဖြည့်ရှင်းစရာတခုမှမရှိတဲ့အတော့နှုတ်ထွက်ခွန်ပြူသောင်းတယ်လို့ခိုင်ပါတာနဲ့အခုလိုပြောပါတယ
်ကျွန်တော်တို့ပါတီစီးနေရတာကနှုတ်ထွက်ခွန်ပြူလို့ရတယ်ပြည်ရဖို့ဖြစ်တယ်ကျွန်တော်ပြောနေတာလေ
ကျွန်တော်တို့ပါတီစီးမြင်ရနှုတ်ဆွဲခွေပြုလို့ရရင်ပြုရဖို့ဖြစ်တယ်ကျွန်တော်ကအဲ့ဒါတော့ပဲနားလည်တယ်ဘာလို့လဲဆိုရင်ကျွန်တော်မှပါတီနဲ့ပတ်သက်လို့ကရှင်းစရာလည်းမရှိဘူးလွတ်လွတ်လပ်လပ်ပါတီကိုဝင်တယ်ပါတီကိုဥဆောင်တယ်ဥဆောင်လို့မရတဲ့အချိန်တွေမှာနှုတ်ဆက်လို့တယ်လို့လေးလေးဆဆနဲ့ပါတီဘက်ကိုတင်တယ်ကျွန်တော်ကတော့နှုတ်ဆက်ခွင့်ပြုရမယ်ပါတီတခုမှချီနှောင်စားလို့မရဘူ
းဒေါက်တာအေးမောင်ဟာနိုဝင်ဘာလ28ရက်နေ့ကခေါင်းဆောင်ရှာရှာညီညွတ်မှုမရှိသလိုအစည်းအဝေးနဲ့အစည်းအဝေးပြင်ပတွေမှာလည်းတိုက်ခိုက်ခံရမှုလူမှုမီဒီယာတွေမှာအုပ်စုဖွဲ့ပြီးရေရွေရှားရှိရှိဥတည်တိုက်ခိုက်ခံရမှုတွေရှိနေတဲ့အတွက်ပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်ဖြစ်ကပါနှုတ်ထွက်ခွင့်ပြုဖို့ပါတီဌာနချုပ်မှာစာတမ်းခဲ့တာဖြစ်ပါတယ်အမျိုးသားရဲ့လမ်းကြောက်ပေါ်ရှေးစားချောက်သွားဖို့အစီအစဉ်နဲ့ပြသက်ပြီးလေဒေါက်တာအေးမောင်ကအခုလိုပြောပါတယ်
ကျွန်တော်ကလူစုကိုမိတ်ဆွေတွေအမျိုးသားနိုင်ငံရေးလမ်းကြောင်းကျွန်တော်တို့မြို့မားတဲ့လမ်းကြောင်းရောက်ဖို့အတွက်လှုပ်ဆောင်ဖို့ကကျွန်တော်တို့ဆွေးနွေးနေပါတယ်တကယ်လို့ရခိုင်တမျိုးသားလုံးကိုဥဆောင်ဖို့ကျွန်တော်တို့မြို့မားသားတဲ့ပန်းတိုင်ကိုရောက်ဖို့အတွက်အမျိုးသားရေးဝါဒီတွေနဲ့စုစည်းထားတဲ့ပါတီတခုလိုအပ်တယ်ဆိုရင်ပါတီဆောင်ဖို့ဆိုရင်ပါတီဆောင်မယ်ပါတီဆောင်ဖို့မလိုသေးဘူးရခိုင်မျိုးသားပါတီကိုပဲပံ့ပိုးသင့်တယ်ဆိုရင်လည်းအမျိုးသားဝါဒီတွေစုပေါင်းပြီးပံ့ပိုးသွားမယ်
အမျိုးသားညီညွတ်ရေးကိုရှေ့ရှုပြီးဗဟိုလုံမှုဆော့ကော်မတီကပါတီဥက္ကဋ္ဌဒေါက်တာအေးမော်အနေနဲ့နှုတ်ထွက်စာနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်းမွန်ပေါင်းစည်းညီနိုင်ရေးအဖွဲ့ကလည်းဥဆောင်ကျင်းပခဲ့တဲ့မွန်နိုင်ငံရေးညီလာခံကလည်းလာမယ့်6လအတွင်းမှာမွန်အမျိုးသားလုံးကိုစားပြုပါတီဖြစ်မြောက်ရေးအတွက်ကြိုးပမ်းသွားမှာဖြစ်ပါတယ်။လက်ရှိမှာမွန်နိုင်ငံရေးပါတီတွေကွဲပြားနေသလိုမွန်ပေါင်းစည်းညီနိုင်ရေးအဖွဲ့ကလည်းကျင်းပနေတဲ့ညီလာခံကိုတခြားမွန်နိုင်ငံရေးပါတီတွေကလည်းအတိမမပြူခဲ့ပါဘူးဒီအချိန်လေးကိုတော့မိကလျာမွန်ကနေအခုလိုစူးစီးတင်ဆက်ထားပါတယ
်မွန်ကိုစားပြုပါတီတခုဖြစ်မြောက်လာရေးအတွက်ဒီ6လအတွင်းမှာအကောင့်ထေဖော်သွားမယ်လို့မွန်ပြည်သူညီလာခံကျင်းပရေးကော်မတီကနေဆုံးဖြတ်လိုက်ပါတယ်ဇန်နဝါရီလ14ရက်နေ့မော်လမြိုင်မြို့တာတနာ1500မွန်ဘိမ့်မှန်ကျောင်းသတင်းစာရှင်းလင်းပွဲမှာညီလာခံပြောခွင့်ရပုဂ္ဂိုလ်နိုင်စိုးအောင်ကအခုလိုပြောတော့ပါတယ်
ကျွန်တော်တို့ကဒီ6လအတွင်းမှာမွန်မျိုးသားကိုစားပြုတဲ့ပါတီတခုပေါ်ထွန်းရေးအတွက်တာဝန်ပေးလိုက်ပြီ။အဲသူတို့ကဥမာတော့ဒီဥပဒေဆွဲမယ်။သူတခြားသောနိုင်ငံရေးပါတီတွေကိုစီရင်မယ်။အဲဒီ6လအတွင်းမှာမွန်ပြည်သူတွေအားလုံးလက်ခံနိုင်တဲ့စီမံစည်းကမ်းအနေနဲ့ပေါ့နော်။အဲဒီအပေါ်မှာသူတို့ထမ်းဆောင်သွားမယ်လို့ကျွန်တော်တို့ကတောင်းအပ်နေတာပဲ။6လအတွင်းရုပ်လုံးပေါ်လိမ့်မယ်ပေါ့နော်
။မွန်တိုင်းဝိုင်းအထွာတီတီကနေလွင်အား800လောက်တက်ရောက်ပြီးတော့ညီလာခံကနေအစ်စ်ဖွဲ့စီတာဝန်ပေးအပ်လိုက်တဲ့မွန်ကိုစားပြုပါတီဖြစ်မြောက်ရေးအဖွဲ့မှာတော့န ိုင်ငံရေးသမားတွေနဲ့ပညာရှင်စုစုပေါင်း20တဦးအထက်မှာမွန်ပြည်တပ်ပါတီဝင်ဟောင်းတွေပြည်내လွှတ်တော်အမတ်တွေ AMTV နဲ့ MMP ပဟိုလုံးမှုဆောင်ပါတီဝင်ဟောင်းတွေအရက်ဖက်လူမှုဖွဲ့စည်း CSO စာပေရင်ကျင်းမှုအဖွဲ့တွေနဲ့လူငယ်ကောင်းဆောင်တွေပါဝင်တာတွေ့ရှိရပါတယ်။ဒီညီလာခံမှာလက်နက်ကင်ဖွဲ့စည်းဖြစ်တဲ့မွန်ပြည်တပ်ပါတီ NNSP ကတော့လေးလာသူအနေနဲ့တက်ရောက်ပေမဲ့မွန်မျိုးသားပါတီ MNP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP တို့ကတော့အတိမတ်ပြုတက်ရောက်ခဲ့တာမရှိပါဘူး။မွန်မျိုးသားပါတီ MNP နဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMTP အနေနဲ့ပါတီပေါင်းစည်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းမွန်မျိုးသားပါတီတွဲဖက်တွင်ရေးမှူးတဲ့နိုင်စိုးမြင့်ကအခုလိုပြောသွားပါတယ်
။ဒီဖြစ်ပါတဲ့ပြည်သူညီလာခံလို့ခေါ်တဲ့ညီလာခံလို့အစကတည်းကအပြစ်မပြုမှုမရှိဘဲလက်မရှိကျွန်တော်တို့ကတော့မွန်ပြည်လူချင်းတဲ့တပါကျဖြစ်ပြီးကျွန်တော်တို့ဖြစ်ရှိမွန်ဒေတာလုံးဆိုင်ရာပါတီနဲ့ဆက်ပြီးတော့ကျွန်တော်ညီနိုင်တော်မယ်ပါတီတစ်ခုရဲ့ဒီပါတီတစ်ခုနဲ့ပူးပေါင်းရအများဆုံးဆောင်ရွက်သွားနိုင်ဖို့ကြိုးစားမယ
်။မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတွေကပေါ်ပေါက်လာလို့ရှိရင်မွန်မျိုးသားညီညွတ်ရေးကိုလည်းတည်ဆောက်သွားနိုင်မှာဖြစ်ကြောင်းမွန်နိုင်ငံရေးညီလာခံကနေထုတ်ပြန်ကြေညာထားပါတယ
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြားရမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့မွဆလင်ွယ်ဖွားတွေကိုမြန်မာအစိုးရကပြန်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီ ANP ကကန့်ကွက်ခဲ့ပါတယ်။မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ပြည်သစ်ပါတီထိန်းချုပ်နယ်မြေအတွင်းမှာအင်အား50နီးပါးခန့်ရှိတဲ့တက်မောင်ခိုဂိုင်းတစ်ခုကိုပါတီတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရစေ။